လုံခြုံရေးကောင်စီမှာအခုလိုဝေဖန်ခံရပေမဲ့နေဆက်လုံခြုံရေးစခန်းတွေကိုအကြမ်းဖက်တိုက်ခိုက်ခံခဲ့ရဘူးတဲ့အတွေ့အကြုံဒီ ARS အကြမ်းဖက်သမားတွေရဲ့ NDA ကိုကာကွယ်ဖို့မြန်မာဘင်္ဂလားဒေ့ရှ်နှစ်နိုင်ငံနေဆက်လုံခြုံရေးတိုက်ရင်အားတွေကိုမြန်မာဘက်ကပို့ပြီးတိုးမြှင့်ချထားရတာဖြစ်တယ်လို့မြန်မာသမ္မတရုံးပြောခွင့်ရဦးစော်ထီကတုံ့ပြန်ပါတယ်အခုလိုမြန်မာဘင်္ဂလားဒေ့ရှ်နေဆက်မှာလုံခြုံရေးအစီအမံတွေတိုးချဲ့ထားတဲ့အပေါ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကစိုးရိမ်မှုတွေရှိလာတဲ့အတွက်နှစ်နိုင်ငံပူးတွဲညှိနှိုင်းပူးပေါင်းကင်းလှည့်တဲ့အစီအစဉ်တွေဆောင်ရွက်သွားမယ်လို့လည်းသမ္မတပြောခွင့်ရကဆိုပါတယ်အသေးစိတ်ကိုတော့မဆုမွန်ကတင်ပြမှာပါ
ဟုတ်ပါတယ်ရခိုင်မြင်းနယ်မြောက်ပိုင်းမောင်နှောဒေသတဲ့2016အောက်တိုဘာမှာကင်းစခန်းတွေကိုအကြမ်းဖက်တိုက်ခိုက်မှုဖြစ်ခဲ့တယ်လို့2019အောက်တိုဘာလကလည်းဒီကြိမ်ရဲကင်းစခန်းတွေနဲ့လုံခြုံရေးအခြေစိုက်စစ်စခန်း30ကိုတပြိုင်တည်းလူဝင်အားသုံးပြီး ARS အကြမ်းဖက်အဖွဲ့ဘက်ကတိုက်ခိုက်ခဲ့တယ်လို့အခုချိန်ထိလည်းအစိုးရရုံးဌာနတွေကိုမိုင်းခွဲတိုက်ခိုက်မှုတွေရှိနေသေးတဲ့အနေအထားဖြစ်တဲ့ဒါကြောင့်မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံနေဆက်မှာ ARS အကြမ်းဖက်အဖွဲ့တွေရဲ့အနေကိုကာကွယ်နိုင်မှုလုံခြုံရေးအတွက်မြန်မာအစိုးရဘက်ကတက်လုံခြုံရေးအင်အားတွေကိုတို့ချဲ့ချထားရတာဖြစ်တယ်လို့နိုင်ငံတော်သမ္မတရုံးရဲ့ညွှန်ကြားရေးမှူးချုပ်လည်းဖြစ်နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ရုံးရဲ့ပြောခွင့်ရလည်းဖြစ်တဲ့ဦးစော်ထေးက VOA မြန်မာပိုင်းကိုပြောပါတယ
်အဓိကချက်ကကျွန်တော်တို့မြန်မာနိုင်ငံကရခိုင်နယ်မြောက်ပိုင်းက ARS ကိုတန်းဖက်တိုက်ခိုက်မှု2016အောက်တိုဘာမှာတကြိမ်2019အောက်တိုဘာမှာတကြိမ်အကြီးကျယ်တိုက်ခံထားရတယ်နောက်ထပ်လည်းရရှိတဲ့သတင်းချက်လက်ပေါ်မှုပြီးတော့လုံခြုံရေးကလွတ်လွတ်လပ်လပ်ကတော့ကျွန်တော်လွတ်ပါပဲအဲ့တော့လုံးတဲ့ကောင်မှာဟိုဘက်ကစိုးရိမ်မှုရှိအောင်ပူရဲကင်းလေးပါလေတို့တုံ့နေဆိုပြီးကျွန်တော်ညီလိုက်တာ
အခုဒီရခိုင်နယ်စပ်မှာရှိတဲ့ဒီလုံခြုံရေးအတွက်အထူးသဖြင့်ချထားတဲ့တပ်တွေအခုပြန်ပြီးတော့ရုတ်သွားတယ်လို့ကြားရလို့ပါရှင်အဲ့ဒီသတင်းအမှန်ပါလားရှင
်ကျွန်တော်ရုတ်တာမရုတ်တာမဟုတ်ဘူးနံပါတ်1ကအေရဖီတပ်ဖက်သမားကဘင်္ဂလားဒေ့ရှ်နယ်မြေကိုခိုးကပ်ပြီးမြန်မာနိုင်ငံကိုအကြမ်းဖက်တိုက်ခိုက်မှုလုပ်တယ်အဓိကချက်ကကျွန်တော်တို့မြန်မာနိုင်ငံကရခိုင်နယ်မြောက်ပိုင်းကအေရဖီတပ်ဖက်တိုက်ခိုက်မှုနမနိကြတာဒီအတန်းဖက်သမားတွေကပြန်လေလက်ခံရေးလွှဲဆောင်လက်ခံရေးကိစ္စတွေကိုမချစ်မြောက်အောင်တားဆီးနေတာဒါအတန်းဖက်သမားတွေထောင်ချောက်ဖြစ်တယ်အဲ့ဒီပေါ်ကနေတစ်ဆင့်ခြေကုပ်ယူပြီးတော့ဟိုဒုက္ခပေးမှာဒုက္ခပေးတဲ့အခါကျမြန်မာနိုင်ငံမှာဘင်္ဂလားဒေ့ရှ်နိုင်ငံမှာအတန်းဖက်အနေနဲ့ဆင်းချမှုဖြစ်လာမယ်ဒါနိုင်ငံလုံးရဲ့လူမျိုးကိစ္စရဖြစ်နေဒီနေ့မျိုးသားဒီနေ့ကိစ္စလည်းဖြစ်တယ်နံပါတ်3ချက်ကဒီလိုမျိုးအာဆာလိုအဖွဲ့အစည်းတွေအတန်းဖက်သမားတွေအမြင့်မတော်နိုင်အောင်ဘင်္ဂလားဒေ့ရှ်နိုင်ငံမှာပူးပေါင်းဆောင်ဖို့လုပ်တယ်ခုနကပြောတဲ့မျိုးသားဒီကမှာပူရဲကင်းလေတာမျိုး coordinated patrol လိုမျိုးလုပ်မယ်ဆိုရင်ဒင်းသားတွေကလည်းပူပေါင်းဆောင်မယ်ဆိုရင်အကြမ်းဖက်သမားတွေရဲ့အနေနဲ့ကင်းဝေးမယ်အဲ့လိုအကြမ်းဖက်သမားတွေညံကကာကွယ်နိုင်မှုဆိုရင်မြန်မာနိုင်ငံကတော့လုံခြုံရေးရလုံခြုံရေးကလုပ်ရမယ်အဲ့တော့ဘုဘက်မှာစိုးရိမ်မှုမျိုးတွေဖြစ်တာမျိုးတွေဖြစ်နိုင်တယ်အဲ့တော့ကျွန်တော်ဘင်္ဂလားဒေ့ရှ်နဲ့တော့ဟိုတာဝန်ပြုခြင်းပြုစုပေါ်မှာမိထားတယ
်။ဒါပေမဲ့လို့အခုလိုမျိုးမြန်မာဘင်္ဂလားနှစ်နိုင်ငံနေဆက်မှာမြန်မာဘက်ကလုံခြုံရေးအင်အားတွေတိုးချလာတဲ့အပေါ်ဘင်္ဂလားဒေ့ရှ်နိုင်ငံကနိုင်ငံသားရေးဝန်ကြီးဌာနဘက်ကဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြန်မာတာဝန်ကြီးကိုခေါ်ယူတွေ့ဆုံပြီးတက်တေပြန်ရုပ်ပေးဖို့ပြီးခဲ့တဲ့ကြာသပတေးနေ့ကပြောခဲ့ပါတယ်။ဒီလိုမျိုးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကကန့်ကွက်မှုတွေနဲ့နှစ်နိုင်ငံတာဝန်မှန်ရေးတင်းမာမှုတွေဖြစ်နေတဲ့အပေါ်အမေရိကန်ဆိုရဘက်ကစောင့်ကြည့်နေကြောင်းကိုလည်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရဟက်တာနျူးဝက်ကမနေ့တုန်းကဝါရှင်တန်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်ဒီလိုမျိုးမြန်မာဘက်ကလုံခြုံရေးအရာဆောင်ရွက်နေတာဖြစ်ပေမဲ့အခုလိုစိုးရိမ်မှုတွေပေါ်ပေါက်နေတဲ့အပေါ်ပြေလျော့လန့်ကြီးမြန်မာဘင်္ဂလားနှစ်နိုင်ငံကြားလုံခြုံရေးအစီအမံတွေကိုပူးတွဲကင်းလှည့်တဲ့အစီအစဉ်တွေနဲ့ပူးပေါင်းဆောင်ရွက်သွားဖို့စီစဉ်နေပါတယ်လို့လည်းသမ္မတရုံးပြောခွင့်ရပုဂ္ဂိုလ်ဦးစော်ထေးကပြောပါတယ
်လုံခြုံရေးကလုံခြုံရေးကတော့ကျွန်တော်တို့ကဘင်္ဂလားဒေ့ရှ်နဲ့လည်းနားလည်မှုရှိပြီးပူးပေါင်းဆောင်မှုရအောင်လုပ်ပါမယ်ကျွန်တော်တို့မနေ့ကဘင်္ဂလားဒေ့ရှ်ဘက်နဲ့အလံနဲ့စီဝေးလုပ်တယ်အကြီးစားကြီးဆွေးနွေးတယ်ပြီးရင်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနဲ့ကျွန်တော်အဘောတူလာတဲ့နိုင်ငံပူးတွဲကင်းလက်မယ်ဆိုတော့အခုလည်းကင်းလက်မယ်ကြောင်းတာကိုပြောတယ
်နိုင်ငံပူးတွဲကင်းလက်မယ်အစီအစဉ်တွေဆောင်ရွက်နေတယ်လို့မြန်မာအစိုးရဘက်ကလည်းလုံတင်လုံထိုက်တဲ့နေဆက်လုံခြုံရေးအစီအမံတွေကိုတော့ဆက်ဆောင်ရွက်သွားမှာဖြစ်တယ်လို့လည်းဦးစော်ထေးကထပ်လောင်းပြောပါတယ
်အကြမ်းဖက်ချိန်ဆမှုအငြင်းရင်ဆိုင်ရတဲ့နိုင်ငံဖြစ်တယ်နမနိကျကမြန်မာနိုင်ငံရဲ့အထောက်အကူနဲ့ပြည်သူတွေလုံခြုံရေးတဲ့လုံခြုံရေးတဖွဲ့ဝင်တွေလုံတင်လုံထိုက်တာလုပ်လို့ရတယ်လုံခြုံရေးအစီအစဉ်အသေးစိတ်ကိုမီဒီယာကိုကျွန်တော်တို့အစီအင်ခံမှုမရှိပါဘူး။နံပါတ်3ချက်ကအဲ့အကြမ်းဖက်တိုက်ခိုက်မှုညီရင်းပင်ရရှိမှုမျိုးကြည့်တော့ကျွန်တော်တို့တော့လုံးပါပဲ
။မနေ့မတ်လ2ရက်နေ့ညနေပိုင်းတုန်းကတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ချက်နှစ်နိုင်ငံနယ်စပ်မှတ်တိုင်ကခေါင်းတုံ BGB စခန်းမှာမြန်မာဘက်ကနေကြာစောင့်တက်ရဲတပ်ဖွဲ့ခွဲမှုဒုတိယရဲမှူးကြီးစောစရာလင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်က BGB တပ်ရင်းမှုဒုတိယဗိုလ်မှူးကြီးမော့ဇူရစ်ဟာဇန်ခါတို့တွေ့ဆုံပြီးတော့တင်းချောင်သွားတဲ့ဒုက္ခသည်တွေရဲ့အရေးနှစ်နိုင်ငံပူးတွဲကင်းလက်မဲ့အစီအစဉ်တွေနဲ့နယ်စပ်မှာဖြစ်နေတဲ့ကိစ္စတွေအချိန်နဲ့တပြေးညီသတင်းဖလှယ်ကြဖို့တွေ့ဆုံဆွေးနွေးခဲ့ကြပါတယ်ရှင်။